Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA မြန်မာနိုင်ငံ2019ခုနှစ်နိုဝင်ဘာလ16ရက်ဇန်နဝါရီနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလှိုင်းလိုမီတာ1925ရုပ်အနီးတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချိန်မှာဘလို့ပုံစံနဲ့အာနာဆွတ်လွန်မလဲဆိုတဲ့ပေါ်အတိမပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာဏာပြုချင်းမှုတွေရှိတဲ့အကြောင်း Human Rights Watch ရဲ့အစီရင်ခံစာတက်ကဆွဆွဲလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ငြိမ်ထိုင်နေသူကြီးညာပေးသွားမှာပါ
။ Okay ပါခင်ဗျာ။စနေရကြာသူရဲ့အာရှခီးစဉ်အတွင်းမှာအမေရိကန်ရဲ့အကျိုးစီးပွားတွေကိုရှေ့တန်းတင်ပြီးအောင်မြင်မှုတွေရခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ
် Everywhere we went our foreign host greeted the American delegation myself included with incredible warmth
ဒီကြောင့်နဲ့အတူမြန်မာနိုင်ငံကရိုဟင်ဂျာအရေးပေါ်ဆွဆွဲမှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပါလို့အမေရိကန်နိုင်ငံသားဝန်ကြီးကတိုက်တွန်းလိုက်တဲ့သတင်းနဲ့အမေရိကန်ကဒီနာမည်ကြီးယေးလ်တက္ကသိုလ်မှာလာရောက်ဝင်ရောက်ရှင်ပြိုင်တဲ့မြန်မာကျောင်းသူတွေရဲ့အတွေ့အကြုံတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
။ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချိန်မှာဘလို့ပုံစံနဲ့အာဏာကိုဆွတ်လွန်မလဲဆိုတဲ့အပေါ်အတိမပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေစေဖြစ်ပါတယ်။သူတို့ထံရောက်မရှိဘဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်တူဖြစ်အသက်93နှစ်ရွယ်မူဂါဘီကတော့ရာဇဝတ်ကထွက်ပြေးကိုငင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောဆိုနေပါတယ်။အစိုးရစစ်ဖွဲ့စည်းရေးမှာပါဝင်မှုပြည်ပမှာတင်းရှောင်နေကြသူတွေဖြစ်ကြတဲ့ဒုသမ္မတဟောင်းအမဆန်မနန်ကာကွန်နဲ့အတိုက်ခံခေါင်းဆောင်မော်ဂန်ရှန်ကိုင်းတို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေကဖော်ပြနေပါတယ်။ဒုသမ္မတဟောင်းကိုထောက်ခံသူတွေကိုအာဏာရဇနူ PF ပါတီကနေဖယ်ရှားဖို့သမ္မတမူဂါဘီကကြိုးပမ်းနေတာတွေကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်ကြီးကဗိုလ်ချုပ်ကြီးကွန်စတန်တီနိုချေဝန်ကာကသတိပေးခဲ့ပြီးနောက်နေလာနေမှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာ5ရက်နေ့မှာဒုသမ္မတကိုယာရုကဖယ်ရှားလိုက်ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူတာပဲဖြစ်ဖြစ်ကွယ်လွန်တဲ့အချိန်မှာပဲဖြစ်ဖြစ်သမ္မတတာဝန်ယူနေအောင်ဖယ်ရှားလိုက်တဲ့ဒုသမ္မတနေရာမှာဇနီးဖြစ်သူ Grace မူဂါဘီကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါ။စစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲမြို့တော်ဟာရီမှာတန်ချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်းရံထားလိုက်သလိုနိုင်ငံပိုင်ရုပ်မြင်သံကြားဌာနကိုလည်းထိန်းချုပ်ထားလိုက်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံကမတိမငြိမ်ဖြစ်နေတဲ့ဘော်နိုပြည်နယ်မီဒူဂူရီမြို့မှာအသေးခံဘုံးခွဲသမား၄ဦးအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီး29ဦးဒဏ်ရာရပါတယ်။ဘိုကိုဟာရမ်အစွန်းရောက်တဲ့အခြေစိုက်လှုပ်ရှားခဲ့ရာမာဒူဂူရီမြို့တွင်ကမူနာရက်ွက်တွင်မှအမျိုးသား2ဦးနဲ့အမျိုးသမီး2ဦးတို့ကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အသေးခံဘုံးခွဲသမား၄ဦးတို့ကမြို့တွင်လူထုထက်တဲ့နေရာတွေကိုပြစ်မှတ်ထားဖောက်ခွဲခဲ့တာလို့ရဲအဖွဲ့ပြောခွင့်ရကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတင်းကျပ်တဲ့အစ္စလာမ်ရဲ့ဥပဒေတွေနဲ့အုပ်ချုပ်တဲ့ဒေသတစ်ခုဖော်ဆောင်နိုင်ရေးအစိုးရကို၈နှစ်ကြာတိုက်ခိုက်ခဲ့တဲ့ဘိုကိုဟာရမ်အစွန်းရောက်တဲ့လက်ချက်နဲ့လူပေါင်း2000ကျော်တေဆုံးခဲ့ရပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလနောက်ပိုင်းဘိုကိုဟာရမ်လက်ချက်နဲ့တေဆုံးသူအရက်သားအနည်းဆုံး223ဦးရှိပြီးဩဂုတ်လတစ်လတည်းတွင်မှပဲအရက်သား100ကျော်တေဆုံးခဲ့ရတယ်လို့နိုင်ငံတကာခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကမကြသေးခင်ကအစီရင်ခံစာမှာပြောဆိုထားပါတယ်ရှင်။
စီးရီးယားနိုင်ငံမှာဒါရုလက်နက်အသုံးပြုတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဘက်ကိုဆက်လက်တာဝန်ပေးရရေးအမေရိကန်နဲ့ရုရှားတို့ရဲ့အပြိုင်ဆိုင်အဆိုပြုချက်တွေကိုကုလသမဂ္ဂလူညွန်းကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒီကနေ့တက်တန်းကုန်ဆုံးမဲ့ပူးတွဲစုံစမ်းရေးလုပ်ငန်းစဉ်ရဲ့တာဝန်တွေကိုတော့နောက်ထပ်တစ်နှစ်တက်တန်းတို့ဖို့အမေရိကန်နဲ့ရုရှားတို့အဆိုပြုနေကြတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကမဲခွဲတည်ပြုကိုတင်သွင်းထားတဲ့အဆိုပြုချက်ထဲမှာတော့ကျွမ်းကျင်သူတွေရဲ့လုပ်ငန်းတွေကိုလိုအပ်တယ်လို့တိုးချဲ့ဆောင်ရွက်ခွင့်ပြုဖို့တိုက်တွန်းထားပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတော့လုပ်ငန်းတွေနဲ့နေမှာစတင်ခဲ့တာဖြစ်ပြီးဧပြီလတည်းကခန်ရှယ်ဟုံးမြို့မှာစာရင်းအစိတ်တန်းဝင်းနဲ့တိုက်ခတ်မှုအပါဝင်ဒါဟုလက်နက်နဲ့တိုက်ခတ်မှုတွေမှာစီးရီးယားစစ်ရွာကတာဝန်ရှိတဲ့အကြောင်းဖော်ပြခဲ့တဲ့အစီရင်ခံစာအများပြားလဲထုတ်ပြန်ခဲ့ပါတယ်။စီးရီးယားစစ်ရွာကိုထောက်ခံမှုပေးထားတဲ့ရုရှားကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေကိုအပြင်းထန်ဝေဖန်ထားပြီးတက်တန်းတိုးဖို့အဆိုပြုချက်ထဲမှာလဲခန်ရှယ်ဟုံးမြို့ကိုပြန်သွားပြီးပြန်လဲစုံစမ်းစစ်ဆေးတုံ့တက်ဖို့လဲတိုက်တွန်းထားပါတယ်။
ဆဲကျော်တဲ့မင်္ဂလင်းငယ်တွေအပါအဝင်လိန်ပိုင်းဆိုင်ရာမလျော်မကန်လုပ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တင်တဲ့ရင်ဆိုင်နေရတဲ့အမေရိကန်ရီပါဘလစ်ကန်အထက်လွှတ်တော်ကိုယ်စားလှယ်လောင်းရိုင်မိုးရဲ့ကိစ္စကြောင့်သမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရှုပ်အထွေးနဲ့ရင်ဆိုင်နေရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40တုန်းကလိန်ပိုင်းဆိုင်ရာမတော်မလျော်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တင်တဲ့ရင်ဆိုင်နေရပြီးနောက်မှာတော့မစ္စတာမိုးကိုကိုယ်စားလှယ်လောင်းအဖြစ်ခံနေဖယ်ရှားလိုက်ဖို့ထင်ရှားတဲ့ရီပါဘလစ်ကန်တွေနဲ့သမ္မတထရန့်ပူးပေါင်းမလားဆိုတာကိုတော့မနစ်ပုတ်ထူးနေကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ရိုင်မိုးယာဒုကနှုတ်ထွက်ရမလားသူကိုဆွဆွဲသူတွေပြောနေတာကိုသမရအယုံကြည်ရှိသလားဆိုပြီးမနစ်ပုတ်ထူးနေ့ကသတင်းထောက်ကအထက်ထက်မေးမြန်းတာကိုတော့သမရကမဖြေခဲ့ပါဘူး။လိမ်မိုင်းဆိုင်ရာမယောမကန်လုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုရိုင်မိုးဘက်ကအခိုင်အမာညှင်းဆိုပါတယ်။ဒါပေမဲ့သူထက်အသက်အများကြီးငယ်တဲ့အမျိုးသမီးတွေနဲ့တွဲခဲ့တယ်ဆိုတာကိုတော့မစ္စတာမိုးကမညှင်းပါဘူး။မစ္စတာမိုးကလိမ်မိုင်းဆိုင်ရာမတော်တရလုတ်ခံရတယ်ဆိုပြီးဆွဆွဲထားသူအမျိုးသမီးက6ဦးထိရှိလာနေပါတယ်။အထက်လွှတ်တော်အမှတ်ဖြစ်နှစ်ပေါင်း20တာဝန်ထမ်းဆောင်ခဲ့တဲ့ Jeff Sessions ကရှေ့နေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တာကြောင့်လိမ့်လက်သွားတဲ့သူ့နေရာကို Republican တို့ဆက်ထိန်းထားနိုင်ဖို့အတွက်အခု Republican ကိုယ်စားလှယ်လောင်းမိုးကိုအနိုင်ရနိုင်မဲ့နောက်ထပ်ကိုယ်စားလှယ်လောင်းတဦးကို Republican ခေါင်းဆောင်တို့စဉ်းစားသုံးသပ်နေကြပါတယ်။ Mr. Moore အနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးအထက်လွှတ်တော်ကိုရောက်လာမယ်ဆိုရင်လည်းသူဟာကိုချင်းသိက္ခာပိုင်းဆိုင်ရာအရာအမေရိကန်အထက်လွှတ်တော်နဲ့မအပ်ဆက်သူအဖြစ်ထုတ်ပယ်သွားဖို့ကြိုးစားမယ်လို့လည်း Republican တချို့ကပြောဆိုနေကြပါတယ်ရှင
် VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာရိုဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအောက်စုလိုက်အားရမပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်အင်းနီဂျင်ပင်ဂါဒက်ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အားရမပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်းချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာမှာတော့အမျိုးသမီး2ဦးကလွယ်လို့ကျန်သူတွေအားလုံးကအောက်စုလိုက်စော်ကားခံခဲ့ရကြောင်းပြောဆိုကြတယ်လို့လည်းဆိုပါတယ်ရိုဂျာတွေကိုအမြင့်ပြောင်းအောင်ရှင်းလင်းနေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအားရမပြုချင်းမှုတွေကိုလက်ကင်ထားအသုံးချနေတယ်လို့ရက်ဆက်ချမ်းကျုပ်တဲ့လောရတွေကြောင်းအမျိုးသမီးတွေဟာစိတ်ပိုင်းရုပ်ပိုင်းအကြီးအကျယ်ထိခိုက်ခံစားကြရကြောင်းလဲ HR ဖွဲ့ရဲ့အမျိုးသမီးခွင့်ရေးဆိုင်ရာသူတေတီ Sky Wheeler ကအစီအခံစာထုတ်ပြန်ရမှာပြောဆိုထားတာပါအားမပြုချင်းခံရပြီးတပြက်ခံရသူတွေရဲ့အရေးအတွက်ကိုတော့အတိအကျမသိနိုင်ကြောင်းလဲ HR ကပြောထားပါတယ်ဒီချိန်ထဲမှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အထူးတန်တမန်နာမည်ကျော် Hollywood ရွေးချယ်မင်းသမီး Angelina Jolie ကလည်းရိုဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့ခန့်မှန်းချက်အရရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဂျာဒုက္ခသည်6သိန်းကျော်ရှိရာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအင်ဂျင်နီယာချိုလီတွားရောက်မှာဖြစ်တဲ့အကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့မှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ဖွဲ့ကိုပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်ကပြည်ပကတိမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းတလာနီးပါးကြာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တွေးရှိချက်တွေထုတ်ပြန်ရမှာပြောဆိုထားပါတယ်။
တရုတ်နိုင်ငံကိုနှစ်ရက်တာဝင်ရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အရှာခီးစဉ်ဟာမြောက်လုံးပင်လုံးတွေများပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုချက်တချို့ရှိပေမဲ့လို့လဲသုံးသပ်သူတွေကတော့သမ္မတထရန့်ဟာသူတခြားလုံးဂရီပေးပြောဆိုထားတဲ့တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်တွေကိုထိထိရောက်ရောက်ကင်တွယ်ဖို့အစင်းသင့်ဖြစ်နေပြီလို့ပြောဆိုကြပါတယ်။အမေရိကန်ဘက်ကအမျက်ထုတ်ခဲ့တဲ့တရုတ်အစိုးရကိုချီးကျူးတယ်လို့တရုတ်နိုင်ငံခီးစဉ်အတွင်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါ။ဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာစကားပြောထားမှာလဲသမ္မတထရန့်ကသူ့အနေနဲ့တရုတ်ကိုအပြစ်မတင်ဘူးလို့ပြောပါတယ်။ကိုယ်နိုင်ငံသားတွေအတွက်တခြားနိုင်ငံတစ်ခုကနေအမျက်ထုတ်တဲ့နိုင်ငံကိုဘယ်သူကအပြစ်မြင်နိုင်ပါ့မလဲလို့သမ္မတကပြောခဲ့တာပါ။ဒီအချက်ကခီးစဉ်အတွင်းသမ္မတထရန့်ပေးခဲ့တဲ့သတင်းစကားတွေကတချို့တဝက်ပဲရှိပါတယ်။ကြမ်းတဲ့သတင်းစကားတွေကိုတော့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံမိန့်ခွန်းမှာထည့်ပြောခဲ့သလိုအမေရိကန်သမ္မတအင်ပြူတော်မှာမနစ်ဗုဒ္ဓဟူးနေ့မှာလည်းသမ္မတကထပ်ပြီးတော့ထင်ဟပ်ပြောဆိုခဲ့ပါတယ်ရှင်။
ဒီကနေ့စတင်မဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့ရေတပ်တွေရဲ့ဆဲချပူးထွက်စည်းရေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်14000ကျော်ပါဝင်မှာဖြစ်ပါတယ်။လေ့ကျင့်မှုအတွင်းအမေရိကန်လေယာဉ်တင်သင်္ဘော USS Ronald Reagan ပထမတန်းမစ်ဆိုင်းတုံးတပ်ဆင်ထားတဲ့ရေတပ်ဖြတ်သင်္ဘောတွေဖြစ်ကြတဲ့ USS Stratham, USS Chaffee, USS Mustang တို့အပြင်ရေကြောင်းကင်းထောက်လေတပ်ဖွဲ့လည်းပါဝင်မှာပါ။လေကြောင်းရေကြောင်းစစ်စင်ရေးတွေမှာအမေရိကန်နဲ့ဂျပန်တပ်ဖွဲ့တွေကြားကာကွယ်ရေးအတွက်အဆင်သင့်ဖြစ်ဖို့နဲ့ပူးပေါင်းဆောင်ရွက်နိုင်စမ်းတွေတိုးမြှင့်မှုရည်ရွယ်လေ့ကျင့်ကြမှာဖြစ်ပါတယ်။ Pacific နောက်ပိုင်းဒေသမှာတောင်ကိုရီးယားနဲ့အမေရိကန်ရေတပ်တို့ရဲ့ပူးထွက်စည်းရေးလေ့ကျင့်မှုတွေပြီးဂျပန်နဲ့အမေရိကန်ရေတပ်ပူးထွက်စည်းရေးလေ့ကျင့်မှုတွေကိုတော့ဂျပန်နိုင်ငံ Okinawa ကျွန်းအနီးတွဲလေ့ကျင့်သွားကြမှာပါ။
ကဘာကျော်မိုနာလီဇာပကြီးကားကိုရေးဆွဲခဲ့တဲ့လီယိုနာရိုဒါဗင်ချီရဲ့လွန်ခဲ့တဲ့နှစ်ပေါင်း900ကအပြောင်မြောက်ဆုံးပကြီးကားတကားကတော့အမှုပညာပစ္စည်းလေးလံပွဲမှာကမ္ဘာစံချိန်ချိုးသွားပါတယ်။တချင်ကဒေါ်လာ60လောက်နဲ့ရောင်းခဲ့ဘူးတဲ့ဆာဘတ်တာမွန်တီလို့နာမည်ပေးထားတဲ့ယေရှုခရစ်တော်လက်မြောက်ကောင်းချီးပေးနေဟန်ပကြီးကားကိုနယူးယောက်ခရစ်စတီအော်ရှန်ဟောက်စ်မှာဒေါ်လာ350နဲ့ရောင်းလိုက်တာပါ။တယ်လီဖုန်းနဲ့လေးလံဆွဲဝယ်ယူခဲ့သူကတော့ဘယ်သူပဲဝါဆိုတာမသိရပါဘူး။ရောင်းချခဲ့သူကတော့ရုရှားဂရေကျဲတတိတူဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆန်မျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့တမရထရန့်ရဲ့မိခွန်းကောင်းလို့ချက်နဲ့စတင်ကြပါတယ်အမေရိကန်တမရဒိုနယ်ထရမ့်ကသူ့အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုရှေ့လန်းတင်ပြီးကြီးမားတဲ့အောင်မြင်မှုတွေဆောင်ကျင်းနိုင်ခဲ့တယ်လို့သူ့ရဲ့စစ်နေရကြာအာရှခီးစဉ်ပြီးနောက်တည့်ရဲ့ဗိုလ်ထူးနေမိခွန်းမှာပြောကြားသွားပါတယ်အာရှခီးစဉ်တွင်အမေရိကန်သာအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့အမြင်နဲ့အမေရိကန်ပြည်ထောင်စုအတွက်အကျိုးရှိစေမယ့်ကွန်သွေးရေးသဘောတူညီချက်တွေရရှိရေးကြိုးပမ်းခဲ့ပါတယ်မြောက်ကိုရီးယားအစိုးရကလည်းအမေရိကန်နဲ့မဟာမိတ်တွေရဲ့ခုခံနိုင်စွမ်းရည်ကိုလာမဆန်းမှုတတိပေးခဲ့ပါတယ်။တမန်ထွန့်ရဲ့မေကွန်းကောင်းနေချက်တချို့ကိုတော့ VOA သတင်းတောက်ဇလက်ဒစ်ဇာဟုတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြမှာပါ
။သူရဲ့အာရှခီးစဉ်အတွင်းမနီလာမြို့မှာခြုံခဲ့ရတဲ့ဆန္ဒပြမှုတွေလို့သူ့ပေါ်ကန့်ကွက်မှုတွေကိုဂရုမစိုက်ပဲအစိုးရတာဝန်ရှိသူတွေရဲ့အဝတ်ပြုငါမှုကိုသာတမန်ထရမ့်ကအလေးပေးပြောဆိုသွားပါတယ
်။ Everywhere we went our foreign host greeted the American delegation, myself included, with incredible warmth.
ကျွန်တော်ရောက်တဲ့နိုင်ငံတိုင်းမှာကျွန်တော်ပါဝင်မိခင်ကိုယ်စားလှယ်အဖွဲ့ကိုနှွေးထွေးပြုငါစွာနဲ့ကျေးဇူးနှုတ်ဆက်ကြပါတယ်။အရေးကြီးဆုံးကတော့ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အင်မတန်ကိုအလေးထားတန်ဖိုးထားတဲ့အကြောင်းလေးစားချောင်ပြခဲ့ကြတာပါ။ဒါကအမေရိကန်ပြည်ထောင်စုကိုဘယ်တော့မှလည်းမတူအောင်ကမ္ဘာလေမှာယုံကြည်ချက်ယက်တီချက်တွေပြန်လည်ခိုင်မာလာနေတယ်ဆိုတာသက်သေတကူပါပဲ
။ငါးနိုင်ငံအာရှခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုအတွက်မျှတမှုရှိတဲ့အရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ခဲ့တယ်လို့သမ္မတကပြောပါတယ
် We will never again turn a blind eye to trading abuses to cheating economic aggression
ကုန်သွယ်ရေးမှာမတရားလုပ်ခံရတာလေပြားခံရတာစီးပွားရေးအရရန်လိုတာတွေဒါမှမဟုတ်လွတ်လပ်စွာကုန်သွယ်မှုကိုယုံကြည်လက်ခံပါတယ်လို့ပြောထားတဲ့တိုင်းပြည်တွေရဲ့ဘယ်လိုမတရားလုပ်တာကိုမှဆက်ပြီးတော့လစ်လျူရှုသွားမှာမဟုတ်ပါဘူးစီးမင်းတွေကိုလိုက်နာမလားကိုယ်စီးနဲ့ကိုယ်နေမလားဒါပဲရှိပါ
မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးချင်းချမှုတွေကိုကန့်သတ်နိုင်ရေးကြိုးပမ်းမှုတွေမှာအထူးသဖြင့်တရုတ်နိုင်ငံရဲ့ပူးပေါင်းပါဝင်လာမှုကလည်းသူ့ရဲ့အာရှခီးစဉ်အတွင်းအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့သမ္မတကပြောပါတယ
် At both summits and throughout the trip we asked all nations to support our campaign of maximum pressure for North Korea
မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ဆွန့်လွှတ်ရေးအမြင့်ဆုံးဖိအားပေးနိုင်မှုအတွက်နိုင်ငံအားလုံးကဝိုင်းဝန်းထောက်ခံကြဖို့ထိပ်သီးဆွေးနွေးပွဲတစ်ခုစလုံးမှာရောခီးစဉ်တစ်လျှောက်လုံးမှာပါကျွန်တော်တို့တောင်းဆိုခဲ့ပါတယ်ဒီနိုင်ငံတွေကလည်းမြောက်ကိုရီးယားနဲ့ဂုံသွေးဖြတ်တောက်တာဘဏ္ဍာငွေကြေးဆန်ရဆက်ဆံမှုတွေကိုကန့်သတ်တာအပြင်မြောက်ကိုရီးယားတန်တမန်တွေနဲ့အလုပ်သမားတွေကိုတိုင်းပြည်ကနေနှင်ထုတ်တာတွေပါလှုပ်ဆောင်ခဲ့ပါတယ
်။တမတ်ချက်တချို့အောက်မှာမြောက်ကိုရီးယားအနေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလှုပ်ဆောင်လာဖို့လဲတမရထရမ့်ကကန့်လန့်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့ဒီကန့်လန့်ချက်ကိုညှင်းပယ်ပြီးထရမ့်ဟာနျူကလ িয়ার စစ်ပွဲဖြစ်အောင်လုပ်နေတာလို့ဆွဆွဲပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့မနေ့ပြန်တောက်ကြနေမှာမြောက်ကိုရီးယားကိုအထူးကိုယ်စားလှယ်ဆင်လွတ်မဲ့အကြောင်းပုံထုနေ့ကကြေညာထားပါတယ်။ဒါပေမဲ့ဒီကိုစလေအနေနဲ့နျူကလ িয়ার ပဲ့ထိန်တုံးကြီးကိစ္စဆွေးနွေးမယ်မဆွေးနွေးဘူးဆိုတာတော့ပြောမထားပါဘူး။သမရကမိကုံးပြောနေရင်းနဲ့ခဏရက်ပြီးတော့ရေတောက်ချိန်မှာတော့သူ့ရဲ့မိကုံးကိုလူတွေပိုးပြီးတော့စိတ်ဝင်စားခဲ့ကြပါတယ
်။ Japanese manufacturers Toyota and Mazda announced that they will be opening a new plant
to Toyota and Mazda လို့ဂျပန်ဆက်မှုလုပ်ငန်းကြီးတွေကအမေရိကန်ပြည်ထောင်စုမှာအလုပ်ကိုင်ပေါင်း4000ဖန်တီးပေးနိုင်မဲ့စက်ရုံတစ်ခုဖွင့်မယ်လို့ကြေညာခဲ့ပါတယ်။
အငြင်းပွားစရာတွေရှိတဲ့သမ္မတထရမ့်ရဲ့ပြောဟန်ဆိုဟန်တွေကြောင့်အမေရိကန်ပြည်ထောင်စုအပေါ်ကမ္ဘာကလေးစားမှုကျဆင်းစေတယ်လို့သူ့အပေါ်ဝေဖန်သူတွေကပြောလို့ရှိတဲ့အပေါ်မှာဒီအချက်မမှန်ဘူးဆိုတာကိုအခုခီးစင်ကသက်တည်ပြလိုက်ကြပဲလို့သမ္မတကပြောသွားတာ
ပါ My fellow citizens America is back
ပြည်သူများခင်ဗျအမေရိကန်ပြည်ထောင်စုပြန်လည်နိုးထလာပါပြီအခုတည်းဘိုးဘီတောက်ပါတဲ့အနာဂတ်ဆိုတာမရှိနိုင်ပါဘူး
Pacific ရဲ့ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်မှာအမေရိကန်ပါဝင်မှုကိုပြန်လည်ရုပ်သိမ်းပြီးနိုင်ငံချင်းကုန်သွယ်ရေးသဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမယ်လို့သမ္မတထရမ့်ကပြောဆိုခဲ့တာပါ ပြီးခဲ့တဲ့သတင်းပတ်ကဗီယက်နမ်နိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတော့အာရှနိုင်ငံ၁၇နိုင်ငံကအမေရိကန်ပြည်ထောင်စုမပါဝင်တဲ့ဒေသတွေသဘောတူညီချက်တရချမှတ်နိုင်ရေးကြိုးပမ်းသွားကြဖို့ဆုံးဖြတ်ခဲ့ကြပါတယ်ရှင်
မကင်ပြူတွေတင်ပြခဲ့တာပါအခုတော့မြန်မာအရေးကိုလည်းကြည့်အောင်ပါအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကသူ့အဆိုအရမြန်မာလူမျိုးရေးတပ်တွေကရိုဟင်ဂျာတွေပေါ်ရက်စက်တဲ့လူရက်တွေကျူးလွန်ခဲ့တယ်ဆိုတော့ခိုင်လုံတဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့အစိပ်ပိုင်းတစ်ရပ်အနေနဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုအာဏာပြုကျင့်ခဲ့တယ်လို့ဆွဆွဲထားတဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့38မျက်နှာပါအစီရင်ခံစာမထုတ်ပြန်ခင်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါဒီကြောင့်လည်းပတ်သက်ပြီး VOA သတင်းတော့စင်ဒီစိန့်နိုင်ငံရဲ့ဝန်ကြီးဌာနကနေပေးပို့တဲ့သတင်းကိုကိုရန်နိုင်တင်ပြပါမယ
်မြန်မာလူမျိုးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမျိုးသမီးတွေမိန်းကလေးငယ်တွေနဲ့အတိုင်းဝိုင်းတစ်ခုလုံးကို၆လမ်းပို့အတွက်လိမ်ပိုင်းဆန်ရအကြမ်းဖက်မှုတွေတုံးချနေတယ်ဆိုတာကိုလူအခွင့်အရေးစောင့်ကြည့်အဖွဲ့ကတွေးရှိခဲ့ကြောင်းသူတေဒီ Sky Wheeler ကပြောပါတယ်
The vast majority of the women and girls that I
ကျွန်မစကားပြောခဲ့ရတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေထဲမှာအများစုဟာအုပ်စုလိုက်အတ္တမပြုကျင့်ခံခဲ့ရပြီးတော့တစ်ခါတရံမှဆိုရင်9ယောက်10ယောက်လောက်ရှိပြီးတော့ကျွန်မမှတ်တမ်းတင်ထားတဲ့ဖြစ်ရပ်တိုင်းမှာစစ်သားတွေအတော်များများပါဝင်ပါတယ
် Human Rights Watch လူခွင့်စောင့်ကြည့်အဖွဲ့ရဲ့ video file ထဲမှာတော့ Ranger အမျိုးသမီးတွေများပြားကသူတို့ကြုံတွေ့ခဲ့ရတာတွေကိုပြောထားပါတယ
်ကျွန်မမှညီမတစ်ယောက်ရှိပါတယ်ကျွန်မတို့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့စစ်သားတွေကကျွန်မတို့ကိုဖမ်းပါတယ်သူတို့ကကျမတို့ကိုအိမ်နောက်ဖက်ကိုခေါ်သွားပြီးတော့မရင်ချင်းနေတာပါ။ကျမတေးပြီးလို့တောင်ထင်နေတာ။နောက်တော့ကျမမေ့သွားပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုတွားရောက်ပြီးတိတ်မကြခင်မှာပဲဒီအစည်းအဝေးသာထွက်ပေါ်လာခဲ့တာဖြစ်ပါတယ်။နိုင်ငံသားဝန်ကြီး Tillerson ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့စကားလုံးကိုမတုံ့ခဲ့ပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေအပေါ်စိုးရိမ်စရာကောင်းတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်ပြီးကြောင်းပြောကြားသွားခဲ့ပါတယ်။
The United States welcomes the government's commitments to allow refugees to
မြန်မာဆူရကဒုက္ခသည်တွေကိုသူတို့ရဲ့ဆန္ဒလျောက်ပြန်လာခွင့်ပြုတာရခိုင်ပြည်နယ်တွင်းအိုးအိမ်စွန့်ခွာထွက်ပြေးသူတွေအပါအဝင်ပြည်နယ်တွင်းမှာရှိနေသူအားလုံးရဲ့လူခွင့်ရေးကိုလေးစားပြီးတော့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်အထောက်အကူပေးပြီးရေရှည်ခန်းနဲ့ညီညာရေးတည်ဆောက်ဖို့အတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်ဖို့စီစဉ်နေတာတွေကိုအမေရိကန်ပြည်တော်စုအနေနဲ့ကကြိုးစားပါတယ်ဒီလိုမျိုးအကောင့်တွေပေါ်မဲ့လုပ်ငန်းစဉ်တွေအနေနဲ့ကပွင့်လင်းမြင်သာမှုရှိဖို့နဲ့နိုင်ငံသားဖြစ်မှုအစစ်အစင်တိုင်းမှာဒီဒုက္ခသည်တွေရဲ့စိတ်ဆန္ဒသဘောတန်လည်းဖြစ်စီရပါမယ်
။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဒုက္ခနဲ့ပတ်သက်ပြီးသူမအနေနဲ့ရေငုံနှုတ်ပိတ်နေတယ်လို့ဝေဖန်နေတဲ့အပေါ်မှာလက်မခံဘဲပယ်ချလိုက်ပါတယ်
။ We mustn't forget that there are many different communities in the Rakhine.And if they are to live together
ရခိုင်ပြည်နယ်အတွင်းမှာတခြားမတူညီတဲ့လူမှုအတိုင်းအဝိုင်းတွေရှိတယ်ဆိုတာကိုလည်းကျမတို့အနေနဲ့မေ့ထားလို့မရပါဘူးတကယ်လို့သူတို့အနေနဲ့ရေရှည်မှာငြိမ်းချမ်းစွာနဲ့တဟဇာတာဖြစ်ဖြစ်နေထိုင်သွားနိုင်ဖို့အတွက်ဆိုရင်ကျမတို့အနေနဲ့သူတို့အချင်းချင်းရန်တိုက်ပေးသလိုဖြစ်အောင်လုပ်လို့မရပါဘူးလူမှုအတိုင်းအဝိုင်းတစ်ခုနဲ့တစ်ခုပို့ပြီးတော့ဝေးကွာသွားစေမယ့်ပြောကြားချက်မျိုးတွေကျမတို့လုပ်လို့မရပါဘူးဒါကြောင့်ကျမတို့ပြောတာတွေနဲ့ပတ်သက်ပြီးတော့အရန်ကိုသတိထားရပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးတလစင်ကတော့မြန်မာတနိုင်ငံလုံးပေါ်စီးပွားရေးတန်ခတ်မှုတွေချမှတ်သွားဖို့တင့်တော်တယ်လို့သူ့အနေနဲ့မထင်ကြောင်းဒါပေမဲ့အမေရိကန်လွှတ်တော်ဘက်ကစဉ်းစားလာမဲ့ဥပဒေတွေကိုတော့သတိကြီးကြီးထားပြီးဆန်းစစ်သွားမှာဖြစ်တယ်လို့ပြောပါတယ်တကယ်လို့လွှတ်တော်ဘက်ကအတည်ပြုခဲ့ရင်တော့အမေရိကန်အနေနဲ့မြန်မာနိုင်ငံကိုစစ်ဖက်ဆိုင်ရာတင်နန်းပေးတာတွေနဲ့ဒေသတွင်းမှာပူးတွဲလှုပ်ဆောင်နေတာတွေကိုရပ်တန့်လာနိုင်တယ်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကပြန်ဖွင့်ပေးလိုက်တဲ့ကြောက်မျက်နှာကုံသွယ်မှုတွေကိုပြန်ပြီးတော့ပိတ်ဆို့အရေးယူနိုင်ပွဲရှိပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြခဲ့တာပါအမေရိကန်ပြည်ထောင်စုကနာမည်ကျော် Yale တက္ကသိုလ်ကြီးရဲ့ World Scholar Cup ပြိုင်ပွဲမှာဝိဇ္ဇာရောသိပ္ပံဘာသာရပ်တွေမှာထူးချွန်ထက်မြက်တဲ့ကမ္ဘာနိုင်ငံအသီးသီးကအကြောင်းသားတွေဝင်ရောက်ရှင်ပြိုင်ကြပြီးမြန်မာနိုင်ငံကမြန်မာ International School ရန်ကုန်အကြောင်းသားတွေလည်းရှင်ပြိုင်ခဲ့ပါတယ်ဒီပြိုင်ပွဲမှာမြန်မာကျောင်းသူမတ်စုနေဂျီထူးကစု၄စုရရှိခဲ့ပါတယ်မတ်စုနေဂျီထူးရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်ပြီးမတ်ဤတန်စင်ကဆက်သွယ်မိမန်းထားတာပါ
မြန်မာ International School ရန်ကုန်ကကျောင်းသူမတ်စုနေကြီးထူအားဆိုရင်ကဘာတဝမ်းကကျောင်းသားတွေနဲ့အတူဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အသင်းလိုက်နဲ့တဦးချင်းစီအတွက်စုလေးစုလည်းရခဲ့ပါသေးတယ်။မြန်မာနိုင်ငံတွင်းက International ကျောင်းတွေအချင်းချင်းရှင်ပြိုင်ပြီးတဲ့နောက်မှာတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာနောက်တစ်ဆင့်ပြိုင်ပွဲတွေမှာအရွေးခံရပြီးတော့အခုဆိုရင်သူကရေးတက်ကတော်မှာနောက်ဆုံးအဆင့်ရှင်ပြိုင်ရတာဖြစ်တယ်လို့မတ်စုနေကြီးထူကပြောပါရယ်။သူရဲ့ပထမဆုံးနိုင်ငံတကာပြိုင်ပွဲလေးဖြစ်တဲ့ဒီပြိုင်ပွဲကနေပြီးတော့ထူးထူးခြားခြားအတွေ့အကြုံကိုလည်းပြန်ပြောပြပါရစ
ေ။ကျိုးစီတော်ကြတော့ Scavenger Hunt Scavenger Hunt ကြတော့နိုင်ငံတကာလူနဲ့လည်းတွေ့ရတယ်။ဒါကသူတို့ရဲ့နိုင်ငံကြောင်းနဲ့လည်းသိရတယ်။ပြီးတော့အဲ့ဒီအချိန်ကျမှသူတို့တယောက်နဲ့တယောက်ပို့ပြီးတော့ရင်းနှီးသွားကြအဲ့ဒီမှာအဲ့ဒါအဲ့လိုမျိုးပြန်ခဲ့တဲ့ခါကျတော့သူတို့အေးရေဒီ New Haven တခုလောအဲ့လိုပတ်ပြီးတော့အဲ့လိုမျိုးလောက်ရတဲ့အချိန်ကျတော့တွေ့ရတဲ့နေရာလေးအများကြီးတွေ့ရပါတော့ဆိုမြန်မာပြည်မှာအလောပလာတဲ့ခင်ရတဲ့အလိုဟာဒီ building ကြီးကြီးမရှိတဲ့အချိန်ကျတော့သူတို့အဲ့လိုမျိုးပတ်ရတဲ့အချိန်ကျတော့ပို့ပြပြောကြကောင်းတယ
် World Scholars Cup ပြိုင်ပွဲဟာကျောင်းသားကျောင်းသူတွေတင်ယူလို့စိတ်တိုးလာအောင်အရေးချင်းတွေတက်လာအောင်နဲ့ကမ္ဘာနိုင်ငံသားကောင်းအဖြစ်ခံယူနိုင်အောင်ရည်ရွယ်ပြီးတော့ကျင်းပလာတယ်ဖြစ်ပါတယ်ဒီပြိုင်ပွဲမှာကျောင်းသားတွေကဘာသာရပ်6ရပ်ဖြစ်တဲ့တမိုင်းနီးပညာ၊စာပေသိပ္ပံနဲ့ဂီတအနုပညာဘာသာရပ်တွေနဲ့ဆိုင်တဲ့မေးခွန်းတွေကိုဖြေဆိုရပါတယ်။နောက်ကျောင်းသားတွေတည်ထားပြီးတဲ့ဘာသာရပ်တွေကိုတဦးချင်းစီရောအတင်းလိုက်ရှင်ပြန်ရတဲ့နေရာမှာဂျာပန်စကားပြောပြိုင်ပွဲစုပေါင်းပြီးတော့စာစီဆောင်ကုန်းရေးတာပြဿနာဖြေရှင်းတဲ့ပြိုင်ပွဲတွေလည်းပါဝင်ပါတယ်။ဒီလိုတမှုထူးခြားတဲ့ပြိုင်ပွဲပုံစံအကြောင်းကိုမတ်စုနေကြီးသူကရှင်းပြပါတယ်
။ Round 3ခုရှိရယ်။ပထမဆုံးကရန်ကုန် Round Regional Round ဒုတိယကြော global round ဆိုပြီးတော့တမိုးကတော့ဟန်နွိုင်းမှာတွားပြန်တယ်။တတင်းမှာ၃ရောက်ဆိုပြီးအမှ debate မှာလည်းတမိုးအတင်း like debate လုပ်ရတယ်။ debate ကကြတော့တမိုးဟိုဟာတိုးချပေးတဲ့ဟာကိုတမိုးကနေပြီးတော့15မိနစ် research လုပ်ရတယ်။တဲကတယောက်5မိနစ်စီပြောရတယ်။နောက်တစ်ခုက collaborative writing ဆိုတော့တမိုးတတင်းနဲ့အဲ့လို write တိုးချပေးတဲ့ writing topics တွေကိုတယောက်တစ်ခုစီရွေးပြီးတော့အဲ့ဒါကိုတူတူဖြေရတယ်။နောက်တစ်ခုကကျတော့ scavenger hunt ကကျတော့အဲ့ဒါတော့အမှတ်တရမှာမပါဘူးမဲ့သူတို့အသင်းတွေပါချပေးရတဲ့ခါကျတော့တခြားနိုင်ငံလူတွေနဲ့လည်းတသင်းနဲ့ဖြစ်သွားတယ်
။နှစ်စဉ်ကျင်းပတဲ့ဒီပြိုင်ပွဲမှာကဏ္ဍ၄ခုပါဝင်ပါတယ်။အသင်းလိုက်ဂျာပန်စကားပြောပြိုင်ပွဲ၊ရေးဖြေစာမေးပွဲ၊အသင်းလိုက်စာစီစာကုန်းရေးဖြေနဲ့အသင်းလိုက်ပြဿနာရီဖြေရှင်းတဲ့ကဏ္ဍတို့ပါဝင်တာဖြစ်ပါတယ်။WSC ပြိုင်ပွဲကိုစုစုပေါင်းနိုင်ငံ50ကနေပြီးတော့ကမ္ဘာတစ်ဝန်းကကျောင်းသားတွေစုဝေးပြီးတော့အသင်းအဖွဲ့လိုက်ပြိုင်ပွဲဝင်ကြတာဖြစ်ပါတယ်။ MISY အနေနဲ့ဒီပြိုင်ပွဲမှာဝင်ပြိုင်တာဆိုရင်2016ခုနှစ်အရင်နှစ်ကစပြီးတော့ကျောင်းသားတွေကိုစပီးဆေးလွတ်ရှင်ပြိုင်တာလည်းဖြစ်ပါတယ်။နောက်နှစ်ပြိုင်ပွဲတွေမှာသွားပြိုင်မဲ့ကျောင်းသားတွေအတွက်မတ်စုနေကြီးသူကသူ့အတွေ့အကြုံအရအခုလိုအကြံပေးပါတယ်
။ကို teammate တွေကိုတယောက်နဲ့တယောက်အဲ့လို trust လုပ်ထားရတယ်အရင်ကြီးကြီး because scholars vote မှာဆိုရင်အဲ့လိုအသင်းလိုက်ဖြေရတဲ့ခါကျတော့တချို့တင်းနေစင်သူ့ဘာကိုထိုင်ရင်ဖြစ်ချင်ပါလို့ဆိုတော့မှားသွားကြလို့ဒီများ teammate တွေကလေအဲ့ချင်းကြတော့တရားနဲ့တရား trust လုပ်ရတဲ့အရေးကြီးတယ် debate လုပ်ရခြင်းကြရင်အရင် self confidence machine ပို့လဲလို့အရင်ကိုယ့်ဘာကိုရတယ်ရတယ်လို့ထင်နေတချို့တွေကအဲ့လိုမရသွားက
ြ World Scholars Cup ကို2008ခုနှစ်တုန်းကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရေးတက္ကသိုလ်ကနေကြီးမှုကျင်းပတာလည်းဖြစ်ပါတယ်တကဘာလုံးမှာရှိတဲ့အစိုးရနဲ့ပုဂ္ဂလိကကျောင်းတွေကဘဝနောက်ခံမတူညီတဲ့ကျောင်းသားတွေစာပေအကျိုးခေါင်းဆောင်မှုအပိုင်းနဲ့အသင်းအဖွဲ့စိတ်ဓာတ်တိုးတက်လာအောင်ရည်ရွယ်ပြီးတော့တည်ထောင်ခဲ့တဲ့ဒီအကျိုးမျက်မြင်ယူတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီဝင်ရောက်ရှင်ပြိုင်တဲ့ကျောင်းတွေစီးရဲမှာလက်တလုံးမှာတော့မြန်မာနိုင်ငံက International ကျောင်း6ခုသာပါဝင်သေးတာဖြစ်ပါတယ်ရှင်
။မဟိတန်စင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုဂျာမနီနိုင်ငံမှာကျင်းပနေပြီးရာသီဥတုပြောင်းလဲခြင်းကိုကင်တွဲဖြည့်ဆင်းရေးရန်ပုံငွေတရက်ထူထောင်နိုင်ဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်အောင်ဆောင်ရွက်ရေးတို့ကိုကိုယ်စားလှယ်တွေကတိုက်တွန်းထောက်ပြပြောဆိုပါတယ်မတ်တင်ဂီထိုက်ကစူးစီးတင်ဆက်ထားပါတယ
်ဂျာမနီနိုင်ငံဘွန်းမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲမှာတော့နိုင်ငံပေါင်း200ကခေါင်းဆောင်နေကိုယ်စားလှယ်တွေနောက်ရာသီဥတုပြောင်းလဲမှုဆိုင်ရာစီယုံလှုပ်ရှားတဲ့အဖွဲ့တွေတက်ရောက်နေကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုကင်တွဲဖြစ်ရှင်းနိုင်ဖို့အတွက်ရန်ပုံငွေမြင့်တင်ဖို့လိုအပ်တယ်လို့နိုင်ငံတွေဘက်ကလိုက်နာဆောင်ရွက်မှုကလည်းလိုအပ်ပြန်တယ်လို့မြန်မာအစိုးရရဲ့ကိုယ်စားလှယ်ဒေါ်စုစုလွင်ကပြောပါတယ်။
Because we need to mobilize financial resources for the
ရာသီဥတုပြောင်းလဲမှုတွေကိုအရေးယူလှုပ်ဆောင်နိုင်ဖို့အတွက်ရန်ပုံငွေရရှိရေးစီယုံဆောင်ရွက်ဖို့လိုအပ်ပါတယ်။နောက်တစ်ချက်ကတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူညီချက်အရအရေးယူလှုပ်ဆောင်ရမယ့်ကိစ္စတွေကိုသက်ဆိုင်သူအလုံးကလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ ရာသီဥတုပြောင်းလဲမှုကိုဖြည့်ရှင်းဆောင်ရွက်ရေးအတွက်ရန်ပုံငွေတည်းရဲ့မတည်နိုင်ဖို့လိုအပ်တယ်လို့ရှုမြင်တဲ့နောက်ထပ်ကိုယ်စားလှယ်တစ်ဦးကတော့ကာဇက်စတန်နိုင်ငံကဖြစ်ပါတယ်။ကာဇက်စတန်ကိုယ်စားလှယ်အက်ဆယ်နူရက်မတူဘာကအခုလိုပြောပါတယ်။
Probably something regarding the ecological funds.
ဒါဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာရန်ပုံငွေတရက်ကိုထူထောင်နိုင်မှုကတော့ဥပမာပြောရရင်တော့နိုင်ငံတွေကြားကာဗွန်ဓာတ်ငွေ့ထုတ်လွှင့်မှုကိုကန့်သက်ထိန်းညှိပေးတဲ့စနစ်မျိုးကိုထူထောင်ဖို့နောက်တစ်ချက်ကတော့ပတ်ဝန်းကျင်စိမ်းလန်းစုပြည့်ရေးလုပ်ငန်းတွေအတွက်နိုင်ငံတွေကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရန်ပုံငွေတရက်ထူထောင်ဖို့တိုက်တွန်းအားပေးရင်လည်းဖြစ်လာနိုင်စရာရှိပါတယ်
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကြဲကြဲပြန့်ပြန့်လှုပ်ရှားနေတဲ့ Greenpeace အဖွဲ့ရဲ့အကြီးအကဲ Jennifer Morgan ကတော့ရန်ပုံငွေတရက်ထူထောင်ဖို့နောက်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးရေးအတွက်စီမံစည်းကမ်းတွေချမှတ်ပြဋ္ဌာန်းဖို့ကတော့လုပ်ကိုလုပ်ရမယ့်ကိစ္စတွေဖြစ်တယ်လို့ထောက်ပြပါတယ်
Well the ministers have arrived and they need to
ရောင်းလာကြတဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေအနေနဲ့လုပ်ကိုလုပ်ရမယ့်ကိစ္စတချို့ရှိပါတယ်ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးမှုတွေတိတ်ပြီးတော့အရေးကြီးတဲ့ရန်ပုံငွေတရက်ထူထောင်ရေးမှာဘာတွေဖြစ်နေပြီလဲဆိုတာနဲ့စီမံစည်းကမ်းသတ်မှတ်ချက်တွေလိုမျိုး2020ပြည့်နှစ်မတိုင်ခင်မှာပို့ပြီးတော့ရည်မှန်းချက်ထားဆောင်ရွက်ရမယ့်ကိစ္စတွေမှာသဘောတူညီချက်မရသေးပါဘူး။ဒါကြောင့်လည်းစ조사ပန်းစာလုပ်ကြဖို့လိုပါတယ်ရှင့်
နိုင်ငံပေါင်းနေရာကကိုယ်စားလှယ်တွေကတော့အခုဂျာမနီနိုင်ငံဘုန်းမြို့မှာဆွေးနွေးနေကြပြီးရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်ရေးအသေးစိတ်စီမံစည်းကမ်းတွေထွက်ပေါ်လာဖို့2020ပြည့်နှစ်မတိုင်ခင်ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးယူဆောင်ရွက်ချက်တွေကိုအရှိန်အဟုန်မြင့်ဆောင်ရွက်နိုင်ဖို့ဆွေးနွေးတိုင်ပင်နေကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်မှာတော့ရအခုရာစုနှစ်အတွင်းရုပ်ကျွင်းလောင်စာခစ်ကိုအဆုံးသတ်ဖို့နောက်ဆက်မှုခစ်မတိုင်ခင်ကရှိခဲ့တဲ့အပူချိန်ရဲ့အထက်2ဒီဂရီစင်တီဂရိတ်လောက်မှာထိန်းထားနိုင်ဖို့လဲရည်မှန်းချက်ချက်မှတ်ထားတာဖြစ်ပါတယ်ရှင်
။မန်တင်ကြီးတိုက်တင်ပြခဲ့တာပါ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00 to 9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ကျိုးရုစလောင်းကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ရထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ည9:00 to 10:00အထိထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ကျမကြီးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာပါ။ခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။
ဒီမှာဝင်နေမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချိန်မှာဘလူပုံစံနဲ့အာနာဆက်လွန်မလဲဆိုတဲ့ပေါ်အတိမပြုတ်နိုင်တဲ့တဲ့နဲ့မြေမြေထွက်ပေါ်နေပြီးနိုင်ငံရေးအရာမကြီးမရာအခြေအနေတွေလည်းပေါ်ပေါက်နေပါတယ်သူတို့ထံရောက်မရှိပဲအာနာကိုထိတ်ချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေမှာထိန်းသိမ်းထားတာပါအသက်93နှစ်အရွယ်မူဂါဘီကတော့ယာရုကထွက်ပြေးဖို့ညှင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာနာလွှတ်ပြေးဖို့ပြောဆိုနေတယ်လို့လည်းနှိစက်သူတွေကပြောဆိုနေကြတာပါတရုတ်နိုင်ငံကိုနေရကြသွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်ဟာမျက်လုံးပင်လုံးနေတာများပြီးအနှစ်သာရခင်းမဲ့တယ်လို့ပြောဆိုလာရရှိပေမဲ့သုံးသက်သူတို့ချို့ကတော့သမ္မတထရန့်ကသူတို့ရှောင်းလုံးခရီးပေးထားတဲ့အတိုင်းတရုတ်ရဲ့မမျက်တာတဲ့ကုန်သွယ်ရေးလုံနည်းလုံအောင်တွေကိုထိထိရောက်ကန့်တွဲဖို့အသင့်ဖြစ်နေပြီလို့ပြောကြပါတယ်အမေရိကန်ပေါ်အမျက်ထုတ်ခဲ့တဲ့အတွက်တရုတ်စိုးရွားကိုချီးကျူးတယ်လို့တရုတ်နိုင်ငံခီးစဉ်တွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါအကပင်းနမရွင်ချာမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာဏာပြုချင်မှုတွေရှိခဲ့တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရွင်ချာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာဏာပြုချင်မှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်ချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတူဦးကလွယ်လို့ကျန်တဲ့သူတွေအားလုံးဟာအုပ်စုလိုက်ဆော်ကားခံခဲ့ရတဲ့အကြောင်းပြောဆိုခဲ့ကြတယ်လို့လည်းအစီရင်ခံစာထုတ်ပြန်မှာပြောဆိုထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညတွေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00 to 9:00အထိ line meter 16.25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.